ဒီရက်နိုင်ငံမှာဆူနီစစ်သွေးကြွတွေတင်ပိုက်ထားတဲ့နိုင်ငံမြောက်ပိုင်းကတီခရစ်မြို့ကိုပြန်လည်တင်ပိုက်နိုင်ဖို့စစ်ဆင်ရေးခြင်းကိုစတင်နေပြီလို့အီရတ်စစ်တပ်ကပြောပါရယ်အဓိကမြေပြင်စစ်ဆင်ရေးကိုစနေနေ့မှာစတင်ခဲ့ပြီးတော့တက္ကသိုလ်ဝင်းတစ်ခုကိုပြန်လည်တင်ပိုက်ဖို့ကြိုးစားတဲ့အီရတ်အထူးတပ်တွေနဲ့ဆူနီသဘုံတွေကြားမှာအပြင်းထန်တိုက်ပွဲတွေဖြစ်ခဲ့တယ်လို့စစ်တပ်တာဝန်ရှိသူကပြောပါရယ်အီရတ်တပ်ကတင်ကားတွေနဲ့မြို့တောင်ပိုင်းကနေဝင်ရောက်ခဲ့ချိန်မှာလက်နက်တပ်ထားတဲ့ရဟတ်ယာဉ်တွေကလည်းလေကြောင်းကနေပြီးတော့သဘုံတွေကိုပစ်ခတ်ခဲ့ပါရယ်အကြအဆုံးဘလောက်ရှိသလဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။ Iraq တပ်တွေကိုအကြံပေးမဲ့ American စစ်ဖက်အကြံပေးတွေကိုကာကွယ်ဖို့အတွက် Iraq Lebanon မှာ American တပ်ရဲ့လက်နက်တပ်မောင်းသူမဲ့ drone ယာဉ်တွေပြန်တန်းနေတယ်လို့ American တာဝန်ရှိသူတွေပြောကြားခဲ့ပြီးမကြခင်မှာပဲ Iraq တို့ဘက်ကစစ်ဆင်ရေးစတင်ခဲ့တာပါ။ဓာတ်ပုံတွေနဲ့ဂျိုဒူးကရတဲ့ပုံတွေရဲ့တန်တုံးတက်ချက်အရ ISIL စစ်သွေးကြွတွေဟာတီခရစ်မြို့ကိုသိမ်းပိုက်ပြီးတဲ့နောက်အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေကိုလုပ်ခဲ့ပုံရတယ်ဆိုတာခိုင်ခိုင်မာမာညွှန်ပြနေတယ်လို့ Human Rights Watch လူအခွင့်ရေးအဖွဲ့ကတောက်ချနေတော့ကပြောကြားခဲ့ပါတယ်။ဇွန်လ17ရက်နေ့ကနေပြီးတော့14ရက်နေ့အတွင်းမှာအမျိုးသား160ကနေပြီး190ကျားအစွန်းရောက်တွေပစ်တိုက်ခဲ့တယ်လို့အဲ့ဒီလူအခွင့်ရေးအဖွဲ့ကပြောပါတယ်။အစွန်းရောက်စစ်သွေးကြွတွေရဲ့အန္တရာယ်ကိုကင်တွယ်ဖြေရှင်းကြရေးတိုက်တွန်းဖို့အတွက် American နိုင်ငံသားရဲ့ဝန်ကြီး John Kerry ဟာလည်းအရှိအလဲပိုင်းမှာရောက်ရှိနေပါတယ်။ဆူနီမွတ်စလင်အစွန်းရောက်စစ်သွေးကြွ ISIL အဖွဲ့ဟာအီရတ်နိုင်ငံမြောက်ပိုင်းမြို့တော်တော်များများကိုသိမ်းပိုက်ထားသလိုဘဂ်ဒက်မြို့တော်ကိုပါသိမ်းပိုက်မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရပါတယ်ရှင်။